တင်းလင်္ကာနိုင်ငံမှာကုလသမဂ္ဂကဆောက်ရှောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတန်ဃာတော်တချို့နဲ့အမျိုးသားရေးအစိုးရတွေလက်မခံဖို့ကန့်ကွက်ဆန္ဒပြကြပါတယ်။မြန်မာနိုင်ငံကပြစ်ကတ်တွေကြောင့်ထွက်ပြေးလာသူတွေလို့ဆိုတဲ့ရိုဟင်ဂျာတွေကိုတင်းလင်္ကာနိုင်ငံကာယူရမ်းမှာလေတစင်းနဲ့ဒီနေ့စက်မိုင်းမှာပဲမျောနေတာတွေ့ခဲ့ရတဲ့အတွက်ကယ်ဆယ်ပြီးကူလန်ပူမြို့အပြင်မှာထိန်းသိမ်းဆောက်ရှောက်ထားတာပါ။ရိုဟင်ဂျာ31ယောက်ကိုတော့လူမောက်ကိုသူတွေဖြစ်တန်ရရှိသူအိန္ဒိယနိုင်ငံသားနှုတ်နဲ့တူဧပြီလထဲမှာဖမ်းဆီးထားတာလို့လည်းတိရိလင်္ကာနိုင်ငံရဲ့တပ်ဖွဲ့ပြောခွင့်ရသူကိုကူကာပြီးရိုက်တာသတင်းကဖော်ပြထားပါရဲ့။ကုလသမဂ္ဂကဖွင့်လှစ်ထားတဲ့ထင်းထင်းစကန်ကိုမနေ့တုန်းကအတင်းဝင်ရောက်ခဲ့သူတွေကတန်ဃာတော်တပားကတော့ဒီလူတွေကမြန်မာနိုင်ငံမှာဗုဒ္ဓဘာသာယဟန်တော်တွေကိုတတ်တဲ့ရိုဟင်ဂျာချမ်းပြသမားတွေလို့စွပ်စွဲပြောဆိုခဲ့တာကိုလည်းဗီဒီယိုမှတ်တမ်းတွေမှာတွေ့ခဲ့ကြရပါရဲ့။ဒီမှာနိုင်ငံရခိုင်ပြည်နယ်မှာ2012ခုနှစ်ကစတဲ့ပြပကတ်တွေဟာပြီးခဲ့တဲ့လတဲ့ ARS တွေဆွေးအောင်စုကလွန်ကျွေးကိစ္စကန်တွေကိုဝင်ရောက်တက်ခတ်ခဲ့ရာကပကြောပြန်ကြီးထွားလာခဲ့တာပါ။ဆွေးအောင်တွေရဲ့တက်ခိုက်မှုနောက်ပိုင်းလွန်ကျွေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းအခုဆိုရင်48,000အထိရှိနေပြီလို့လည်းမနေ့တုန်းကပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကသတင်းထုတ်ပြန်ထားပါရဲ့။မြန်မာဆွေးရတင်းထုတ်ပြန်ရေးကော်မတီကတော့ ARS တွေဆွေးအောင်စုရဲ့တက်ခတ်မှုတွေစတင်ခဲ့တဲ့2016အောက်တိုဘာလကစလို့ပြီးခဲ့တဲ့လအထိစစ်သွေးကြွတွေရဲ့လက်ချက်နဲ့တည်ဆုံးသူရေအတွက်အနည်းဆုံး163ဦးရှိနေပြီး92ဦးပြောင်းဆုံးနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီထဲမှာဩဂုတ်လ25ရက်နေ့က ARS ဆွေးရအုပ်စုကရခိုင်စကန်30ကိုစီးနင်းတက်ခတ်ခဲ့ပြီးနောက်တည်ဆုံးသူ84ယောက်နဲ့ပျောက်ဆုံးနေသူ54ယောက်ပါဝင်ကြောင်းလည်းပြောဆိုထားတာပါ။ဒီထဲမှာစောပိုင်းမှာပဲရှာဖွေတွေ့ရှိခဲ့တဲ့ဟိန္ဒူဘာသာဝင်45ယောက်အလောင်းတွေနဲ့25လောင်းကိုတော့ဘသူဘယ်ဝါဖြစ်ကြောင်းအတည်ပြုနိုင်ပြီလို့လည်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။